မြန်မာရေးအာဆီယံအရေးပေါ်ဆွေးနွေးပွဲဟာအာဆီယံအပေါ်ယုံကြည်လေးစားမှုနဲ့အာဆီယံရဲ့ညီညွတ်ရေးကိုစမ်းသပ်မဲ့ဆွေးနွေးပွဲဖြစ်ကြောင်းထိုင်းဆိုရတာဝန်ရှိသူတွေကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာတို့မြန်မာရေးအာဆီယံဆွေးနွေးပွဲနဲ့ပတ်သက်လို့ဒီကနေ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာမှာမြန်မာပြည်ပကဟာဒေတာရင်းငင်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်စင်ခွန်မှုတရဖြစ်တယ်ဆိုတာကိုအတိအမှပြုပြောကြခဲ့ကြောင်းထိုင်းဆိုရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီးပွဲကနေတိကျခိုင်မာတဲ့ရလာတစ်ခုထွက်လာဖို့နိုင်ငံတကာအသံဝိုင်းကမျှော်လင့်နေတယ်ဆိုတာကိုအာဆီယံအနေနဲ့သဘောပေါက်ကြောင်းထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကလည်းပြောပါတယ်။စနေနေ့မှာကျင်းပမယ့်ဒီစီးပွဲကိုအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစိုးရကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကသူကိုယ်တိုင်မတက်ဘူးလို့ဗိုလ်ထုနေမှာပြောကြခဲ့တယ်လို့အခုဖိလစ်ပိုင်သမ္မတကလည်းလူကိုယ်တိုင်မတက်နိုင်ကြောင်းပြောလာတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံကတော့ဝန်ကြီးချုပ်ဖာမင်ချင်းတက်မယ်လို့ပြောထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှေရီနာဘာဂနာဟာဒီစီးပွဲကိုတွက်ခွင့်မရပေမဲ့လည်းစီးပွဲပြင်ပမှာတွေ့ဆုံဆွေးနွေးတာတွေလုပ်သွားမယ်ဆိုတဲ့သတင်းလည်းထွက်ထားပါတယ်ခင်ဗျာ။